တရုတ်ပြည်သူလူမျိုးရေးတပ်မတော်စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုတွားရောက်တဲ့မြန်မာနိုင်ငံတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့
တရုတ်ချစ်ကြည်ရေးခီးစင်မှာရှမ်းပြည်နယ်အတွင်းကလက်တလော့ဖြစ်နေတဲ့မြန်မာတပ်မတော်နဲ့UWSA ဝါတက်တို့ကြားတင်မာမှုအပါအဝင်ဝါနဲ့မိုင်းလာတက်တွေကြားကတင်မာမှုစတာတွေကိုဆွေးနွေးပွဲရှိတယ်လို့စစ်ရေးနိုင်ငံရေးအကြက်ခတ်တချို့ကသုံးသပ်ကြပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပါပါရှင်ရှမ်းပြည်နယ်အထူးဒေသလေးလို့ခေါ်တဲ့မိုင်းလာ NDAA တပ်တွေထိန်းချုပ်ထားတဲ့စစ်ကင်းစခန်းတချို့ကိုUWSA ဝါတပ်တွေပြီးခဲ့တဲ့သတင်းပတ်အတွင်းဝင်ရောက်ထိန်းချုပ်ခဲ့ပြီးနောက်
ကျမကြည့်တာတော့ဘုဂျူမှုကြီးမဲအောင်နိုင်ပါယူရချက်နှစ်ခုရှိနိုင်ပါတယ်တစ်ခုကတော့သူတို့စစ်တပ်ချင်းဆက်ဆံတာပေါ့နော်အခုတရုတ်ကလည်းသူကဒီအာဆီယံနိုင်ငံများစစ်တပ်များနဲ့ပူးပေါင်းလှုပ်ရှားနိုင်မှုဆိုပြီးသူတို့သင်္ဘောကြီးကခြားထားတာရှိတယ်ဗမာစစ်တပ်ကအဆင်သီးသီးရဖြစ်ပေါ်ရဒီကတရုတ်စစ်တပ်ကတို့တွေမှာအဆင်သီးသီးမှလာတက်နေတာလေအများကြီးရှိတယ်အဲ့ဒီကိစ္စတွေပါနော်နောက်ဒုတ လဲဆွေးနွေးဖို့ပါကောင်းပါမယ်
။တရုတ်နိုင်ငံတခြားမှာမြန်မာတပ်မတော်နဲ့ UWSA ဝါတက်တွေကြားတကြော့ပြန်တိုက်ပွဲတွေပြန်ဖြစ်လာရင်မြန်မာအစိုးရကစ조사နေတဲ့ငင်းငင်းကြီးဖြစ်စဉ်ပျက်စီးသွားနိုင်တာကြောင့်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းရဲ့တရုတ်ခီးစဉ်အတွက်ကြိုဆိုကြောင်းရှမ်းပြည်နယ်စီရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ထိုင်းနိုင်ငံချင်းမိုင်အခြေစိုက်ဦးခွန်ဆိုင်ကပြောပါတယ်
။တရုတ်ကတပ်မတော်ဘူးရောဝါဘက်ကိုကဒီအင်မတားမှဒီဖက်စင်းမှုအားကောင်းတဲ့လက်နက်တွေလည်းပေးထားတဲ့ခါကျတော့သူတို့အချင်းချင်းတိုက်ပွဲဖြစ်မယ်ဆိုလို့ရှိရင်ဒါအများကြီးပြည်ပြည်ဆုံဆုံမှာကတော့ဒီချပါလေဒီဝါဘက်ကဗမာတပ်မတော်နဲ့တိုက်နေတာကလည်းကြာလာပြီဒီတိုက်ပွဲတွေစစ်ပွဲတွေကလည်းပုံပြတ်မှကျေပြလာနိုင်တယ်အထူးသဖြင့်ရှမ်းပြည်မြောက်ပိုင်းစစ်ပွဲကပြန့်နှံ့တော့နိုင်တယ်အဲ့လိုမျိုးဖြစ်လာလို့ရှိရင်တော့ကျွန်တော်တို့ဒီ9နှစ်ကြာလှုပ်လာခဲ့တဲ့ငင်းဆိုင်ဖြစ်စဉ်တွေလည်းဒါဖြစ်များကြီးဖြစ်ခံရတယ်ဒါကြောင့်မလို့ဒီတက်ခုကြည့်တော့တာကောင်းပါလား
မြန်မာနိုင်ငံရဲ့ပြည်ရင်းစစ်နဲ့တိုင်းရင်းသားလက်နက်ကိုင်ပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမှသာဒေသအတွင်းအတွက်ပါတည်ငြိမ်မှုရနိုင်တယ်ဆိုတာကိုတရုတ်နိုင်ငံကခံယူထားတဲ့အတွက်တရုတ်မြန်မာနယ်စပ်ဒေသမှာစီးရီးတင်းမာမှုတွေရော့ကျပြီးတည်ငြိမ်မှုရဖို့ကိုတရုတ်တို့ကလူလာကြောင်းဒေါက်တာလှကျော်စိုးကသုံးသပ်ပါတယ်
ဒီ ਉਹ အနေနဲ့အစကလေးကပြောထားပြီးသားဖြစ်တယ်။ဗမာပြည်ရဲ့ဒီပြည်ရင်းစစ်ဟာအနည်း60တိုင်းလीဒါကိုနိုင်ငံရေးနည်းနဲ့မဖြစ်ရှင်းရင်ဒီငိမ့်မှုမရနိုင်ဘူး။ဒီငိမ့်မှုမရဘဲနဲ့ဗမာနိုင်ငံဟာကျဆုံးနိုင်ငံဖြစ်မယ်။သူကျဆုံးနိုင်ငံဖြစ်ရင်ဒေပဝင်းကြီးကနိုင်ငံမျိုးပါဆွဲခေါ်သွားနိုင်ရဲ့လို့ပြောထားပြီးဒီအဲ့ဒါကြောင့်မလို့ဒီကိစ္စမှာဒီရုပ်ကသူ့နည်းသူ့ဟန်နဲ့ဝင်ပါနိုင်တယ်ဆိုတာကျွန်မယုံကြည်တယ
်။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်ကောင်းဆောင်ဟောင်းတွေပါဝင်တပ်မတော်ကောင်းဆောင်ပိုင်းတချို့ကိုပိတ်ဆို့တံခတ်မှုတချို့ပြန်လည်ယူသိမ်းပေးခဲ့ပြီးတဲ့နောက်ပိုင်းမြန်မာနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကျဲသွားမှာကိုတရုတ်နိုင်ငံဘက်ကစိုးရိမ်နေတဲ့လျောက်နှစ်နိုင်ငံကြားဆက်ဆံရေးကောင်းတွေဆက်ရှိနေကြတာကြောင့်တရုတ်မြန်မာစစ်တပ်ချင်းဆက်ဆံရေးကိုထိန်းထားလိုတဲ့သဘောရှိတယ်လို့ဦးခွန်ဆိုင်ကသုံးသပ်ပါလေ။တပ်မတော်ကာကွယ်ရေးဦးစည်းရုပ်ဘုံညုံမီမင်းအွန်လိုင်းရဲ့တရုတ်ခီးစဉ်အတွင်းသူနဲ့အတူတပ်မတော်ကြီးရီလီညီနိုင်ကိုကေရီမှုဗိုလ်ချုပ်ကြီးများထွန်းဦးနဲ့အခြားအစ်မြင့်တပ်မတော်အရာရှိကြီးတွေလည်းလိုက်ပါသွားပြီးဒီခီးစဉ်မှာတရုတ်နိုင်ငံအကြီးအကဲတွေစစ်ပက်ဆိုင်ရာအကြီးအကဲတွေနဲ့တွေ့ဆုံဆွေးနွေးမယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်တာပါပဲခင်ဗျာ